မော်လိုင်းမြို့နယ်အတွင်းကတိုက်ပွဲတွေဟာဒီလ3ရက်နေ့မှာချင်းတွင်းမြစ်အရှိဘက်ချမ်းထောတာရွာကပြူစောတိစခန်းကိုဒေသခံပြည်သူအဖွဲ့တွေကဝင်ရောက်တိုက်ခိုက်ပြီးတဲ့နောက်ပြင်းထန်လာတာပါမော်လိုင်းမြို့နယ်အတွင်းတိုက်ပွဲအခြေအနေကိုဒေသခံတကူကအခုလိုပြောပါတယ်ပွဲကြီးဖြစ်တာဒီနေ့ပါဆိုလို့ရှိရင်သတ်သုံးရက်ရှိရင်ဆင်းရဲနေရာတွေစပြီးတော့မှဒါဆင်းရဲနေတဲ့ဒေသတွေဖြစ်မော်လိုင်းမြို
မေလ၁၂ရက်နေ့ကပြူစောတိစခန်းကိုတိုက်ခိုက်ချိန်မှာထော်တာကျေးရွာကိုလေရင်၃စီးလာပြီး၂စီးနဲ့ဘုံကျဲတိုက်ခိုက်ခဲ့ကြောင်းအဲ့ဒီနောက်မေလ၁၆ရက်နေ့မှာလေရင်၁စီး၂၀ရက်နေ့မှာလေရင်၂စီး၂၁ရက်နေ့မှာ၂စီးလာရောက်ဘုံကျဲခဲ့ကြောင်းနဲ့မော်လိုက်မြို့ဒီပင်ကရာဖျားကုန်းမော်ကနေအမြောက်နဲ့မြစ်အစီဘက်ကန်တိုက်ပွဲဖြစ်ရာနေရာတွေဘက်ကိုပြစ်ခတ်တာရှိကြောင်းလည်းပြောပါတယ်အဲ့ဒီလိုပြစ်ခတ်တာကြောင့်မြစ်အစီဘက်ကန်ကကျေးရွာ20နီးပါးကပြည်သူတွေတိမ်းရှောင်နေကြရကြောင်းနဲ့ထိခိုက်ပျက်စီးသွားတဲ့အိမ်တွေကိုတော့စီးရင်ကောက်ယူမရသေးကြောင်းလည်းအဲ့ဒီမော်လိုက်ဒေသခံကအခုလိုဆက်ပြောပါတယ
်အခုလောကလက်ရှိနေထားတော့အဲ့ဒီလိုဆက်မှရှိတဲ့ရွာတွေအခုလုံးဆောင်နေရတယ်လို့ပြောလို့ရပါတယ်ရှိရွာပေါင်း20ရှိပါတယ်ကြည့်ပြည်သူတို့တော့ထိခိုက်တယ်လို့ပြောတယ်ရှင်အဲ့ဟာနာမည်ရတာမရဘူးရှင်ရှင်လေးရဲ့ဘုံကျဲလုံးထိခိုက်တဲ့အိမ်တွေရတော့မတော်စီရင်ခုချင်းဒီလိုမရဘူးရှင်ဘာဖြစ်လို့ဆိုတော့စုစကောင်စီရနေနေစုမှုမှုအဲ့ဒီဒီထားတဲ့ကမတော်စီရင်နေတိတက်လို့မရဘူးရှင်လေရှင်
တင်းချောင်နေသူတွေတဲ့ငွေကြေးတက်နိုင်သူတွေဟာမော်လိုက်နဲ့မုံရွာလိုမြို့ပေါ်တွေကိုတွားရောက်ပြီးကျန်သူတွေကတော့တောတောင်တွေနဲ့စစ်ကောင်စီတပ်နဲ့အလံဝေးရာကြေးရွာတွေမှာတိမ်းရှောင်နေကြတာကြောင့်ပြောပါရယ်ဒီလ22ရက်နဲ့23ရက်နေ့တွေမှာမော်လိုက်မြို့မှာပေါ်တာဆွဲတာတွေလည်းရှိပြီးစုစုပေါင်း55ဦးလောက်ကိုပေါ်တာအဖြစ်ခေါ်ဆောင်သွားကြောင်းပြောပါရယ်စကိုင်းတိုင်းအထက်ပိုင်းအင်းတော်ဗမောက်ကောလင်းဝန်းတိုပင်လယ်ဘူးစတဲ့ဒေသတွေမှာလည်းစစ်ကောင်စီတပ်နဲ့ဒေသခံ PDF တွေအကြားတိုက်ပွဲတွေဖြစ်ပွားနေသလိုချင်းတွင်းမြေရိုးတခြားကနီမင်းကင်းစတဲ့ဒေသတွေမှာလည်းဒီလပိုင်းတွေအတွင်းတိုက်ပွဲတွေပြင်းထန်နေပါတယ်